မကြသေးခင်နှစ်တွေအတွင်းမြန်မာနိုင်ငံမှာအပြောင်းလဲတွေနဲ့အတူနိုင်ငံတကာအတိုင်းဝိုင်းနဲ့ထိတွေ့ဆက်ဆံလာရကအမှုပညာအတိုင်းဝိုင်းအတွက်လည်းလမ်းပွင့်လာရမှာအခုဆိုရင်အမေရိကန်ပြည်ထောင်စုကနိုင်ငံတကာအမှုပညာပွဲတော်တစ်ခုမှာမြန်မာနိုင်ငံက Rock Tekita အဖွဲ့ပါဝင်ဆင်နွှဲခွင့်ရလာတဲ့အထူးပဲဖြစ်ပါတယ်Texas ပြည်နယ်ကနာမည်ကျော် South by Southwest ပွဲတော်မှာမြန်မာ Rock Tekita အဖွဲ့ Side Effect ပထမဆုံးအကြိမ်ဖြစ်တဲ့ပါဝင်ဖျော်ဖြေခွင့်ရခဲ့တာပါမြန်မာနိုင်ငံက Kipo Rock Tekita အဖွဲ့ရဲ့ဒီ American Guitar ပွဲတော်အတွေ့အကြုံကိုတော့ကိုအောင်လင်ဦးကပြောပြပေးပါမယ်ရှင
် Texas ပြည်နယ် Austin မြို့မှာနေ့စဉ်ကျင်းပတဲ့ South by Southwest အမှုပညာပွဲတော်မှာမြန်မာနိုင်ငံက Side Effect အဖွဲ့လုံခဲ့တဲ့နှစ်နှစ်လောက်ကပါဝင်ဆင်နွှဲနိုင်မှုကြိုးစားခဲ့မှုပေမဲ့နိုင်ငံရေးအရထီးချန်ဖြစ်နေတဲ့တိုင်းပြည်အခြေအနေအရအခွင့်မတားခဲ့ပါဘူး။ဒါပေမဲ့လည်းမကြသေးခင်နှစ်တွေအတွင်းအပြောင်းလဲနေတူအမေရိကန်ပါဝင်အနောက်နိုင်ငံတွေရဲ့ရေးယူပိတ်ဆို့တံခတ်မှုတွေဖယ်ရှားပေးခဲ့ရကနိုင်ငံတကာပြည်သက်တွေရဲ့အကူအညီနဲ့သူတို့အိမ်မက်တွေလည်းအကောင့်ထဲပေါ်လာရတဲ့အကြောင်း side effect ဖွယ်ရဲ့ပင်နိုင်ဆိုတော့ဒါကိုစီကပြောပါတယ်
။ It's been very difficult for us to be able to go to the South and Southwest Music Festival because
South by like, Southwest guitar boy ကိုသွားဖို့အခက်အခဲတွေကြုံခဲ့ရပါတယ်အဓိကကတော့ငွေကြေးအခက်အခဲပါကျွန်တော်တို့မှာပတ်စံမရှိပါဘူးဒါပေမဲ့လည်းသိတဲ့အတိုင်း Pledge Music ဆိုတဲ့လှူရှားမှုနဲ့ပရိသတ်တွေစီကကျွန်တော်တို့ရန်ပုံငွေရှာခဲ့ပါတယ်ဒါတော့မှတစ်ဝက်လောက်ပဲရပါတယ
်တောင်ကူ94ခုနှစ်ကတည်းကစတင်တူထောင်ခဲ့တဲ့ Side Effect ဖွယ်ဟာမြန်မာနိုင်ငံကတင်းကျပ်လာတဲ့စင်စာဖြတ်တောက်မှုအောင်အမှုပညာတွေဖန်တီးရင်ရုံးကန်ခဲ့ရတာပါ။ဒါပေမဲ့လည်းနှစ်ပေါင်း50လောက်ပိတ်ထားခဲ့တဲ့တကားတွေပွင့်လာရကကဘာကိုခြေဆက်မှုအသင့်ဖြစ်နေပြီလို့လဲ Side Effect Rock Guitar အဖွဲ့က Facebook Internet စာမျက်နှာမှာကြေညာထားပါတယ်။ဒါကြောင့်လဲ South by Southwest Guitar ဖွဲ့တော်မှာဆင်နွှဲခွင့်ရတာမဟာအောင်မြင်မှုတစ်ခုလို့ပင်တန်ဂီတပညာရှင်တူဖြစ်တဲ့ Drummer Satu ကပြောပါတယ်
။ Tell someone that oh we are banned from Burma you're like oh
ကျွန်တော်တို့အဖွဲ့ဟာမြန်မာပြည်ကလာတာလို့တွေ့တဲ့လူတွေကိုပြောပြတဲ့အခါဟာဟုတ်လားဆိုပြီးတော့တကယ်ကိုစိတ်ဝင်စားကြပါလေ
SXSW ကုမ္ပဏီကကမတ်တာလုပ်ပြီးစဲကြချင်းပါတဲ့အမှုပညာပွဲတော်မှာတော့ညီလာခံတွေ၊ကုန်စည်ပြခန်းတွေနဲ့နိုင်ငံတကာကလုပ်ငန်းရှင်တွေလည်းလာရောက်ကြတာမို့အမှုပညာလုပ်ငန်းတွေစီးပွားရေးအဆက်အသွယ်တွေချက်ထွင်နိုင်မဲ့အခွင့်အလမ်းကောင်းတစ်ခုလည်းဖြစ်ပါတယ်။ဒါကြောင့်လဲ Austin မြို့တနေရာမှာဖျော်ဖြေခွင့်ရတဲ့အချိန်မှာတွေးတော်မတွေးမိခဲ့တဲ့အဖြစ်မျိုးလို့ Side Effect အဖွဲ့ကဖွင့်ဟပြောဆိုခဲ့တာပါ
We never thought we would be playing in a summer show with one day This is incredible.
ကနဘောင်100ကျော်ဂီတပညာရှင်ပေါင်း2000ကျော်နဲ့ကမ္ဘာမှာအကြီးဆုံးဂီတပွဲတော်တစ်ခုမှာမြန်မာနိုင်ငံကနေထူးထူးခြားခြားရောက်လာတဲ့ Side Effect အဖွဲ့ကိုတော့အဝေးရောက်မြန်မာနိုင်ငံသားတွေလည်းဝမ်းသာအားရအားပေးကြကြတာပါ
Just simple, very happy. Just very
ရိုးရိုးပဲပြောရရင်အမတန်းမှပြောမိပါတယ်။စိတ်လှုပ်ရှားလောက်အောင်ပြောစရာလဲတိတ်ကောင်းပါတယ်
1989ခုနှစ်ကတည်းကနှစ်စဉ်ကျင်းပတဲ့ပွဲတော်မှာတော့ဂီတရုပ်ရှင်စတဲ့အမှုပညာပြပွဲတွေဖျော်ဖြေပွဲတွေသာမကစမ်းသစ်တီထွင်ဖန်တီးမှုနဲ့ဆန်တဲ့ပညာရေးဆိုင်ရာဆွေးနွေးပွဲတွေပတ်ဝန်းကျင်ထင်းသေးရင်ညီလာခံတွေလည်းကျင်းပလို့ရှိပါတယ်။ပွဲတော်ကာလမှာဆွေးနွေးတာအာယုံစိုက်တာခံရတဲ့ဂီတဝိုင်းတွေရုပ်ရှင်ဇာတ်ကားတွေဟာဆိုရင်လည်းအောင်မြင်မှုအတွက်ခြေလှမ်းတရဖြစ်လာနိုင်တာကြောင့်ကမ္ဘာတစ်လွှားကအမှုပညာလောကသားတွေအတွက် South by Southwest ပွဲတော်ဟာအရေးပါလို့ရှိရပါတယ်ခင်ဗျာ။